ကိုဗစ်တတိယလိုင်းကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်တိုက်ဆုံးမှုတွေမြင့်တက်လာနေသလိုအတီးပြုတ်လူနာသစ်တွေလည်းတိုးလာနေပါတယ်။အတီးပြုတ်လူနာသစ်တွေတိုးလာတဲ့နေရာတွေဟာရှေ့ပြောင်းလို့သမားတွေအများစုအလုလုကိုင်နေကြတဲ့နေရာတွေဖြစ်နေတာကြောင့်တရားမဝင်နိုင်ငံတဲဝင်ရောက်လာသူလူပုံကူးမှုလက်ခံထားတဲ့အလုရှင်တွေကိုပြင်းထန်တဲ့အရေးယူမှုအသစ်တွေကိုထိုင်းအစိုးရကထုတ်ပြန်လိုက်တဲ့ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားရေးလှုပ်ရှားသူဦးမင်းဦးကအခုလိုပြောပါတယ
်။အခုကတိုင်းကြီးကတော့တို့အခုဒီမှာပြောတာကတော့လေးကောင်းအတီလို့တော်ကိုယ်နဲ့အလုသမားတွေကိုပြင်းနေတော့တရားမဝင်ဘူးလားဒီအလုရှင်ကတော့သူကဟိုတယောက်ကိုတောင်းပေါ့ဒါအရင်ဆုံးနဲ့ပြန်ဆန်းထားတဲ့ဟာပါပဲ။เดี๋ยวผมจะต้องทําเซลล์จริงๆแต่ไปหมดแต่ว่าอะไรไม่ใช่นอกจากนี้ถ้าแค่นอกจากนี้ถ้าดูลงเนี่ยตัวจริงตัวเราอลุมาง่ายมันไปมาတော့การเงินน่ะซะดูอ่ะတော့ไอ้อะไรမျိုးการเงินทุกอย่างแต่คราวนี้ไอ้นี้ตัวမျိုးการเงินเนี่ยคุณน่ะเจอได้ล่ะตะนี่ไม่เจอได้โหอชุจําเลยสวยหาดิไอ้อะไรลงชินนี่ก็ทําหมดอ่ะอลุตมะนี่ก็တော့แล้วทุกคราวล่ะแทนที่เดียวเปลี่ยนวนแล้วไม่อยากอ๋อดูလူရဲ့ပုံရိပ်ချက်လက်တွေမှတ်တမ်းထားမယ်အဲ့လိုမျိုးတွေပေါ့
ကိုဗစ်ကပ်ရောဂါစတင်ခဲ့တဲ့2020မတ်လကတည်းကထိုင်းနိုင်ငံကနေဆက်အဝင်ထွက်တွေအားလုံးကိုကျင်းကျပ်ကတ်သတ်ထားပါတယ်ဒီကြားထဲကပဲမြန်မာနိုင်ငံဘက်ကခိုးဝင်လာသူတစ်ပတ်အတွင်း400ကျော်ဖမ်းမိခဲ့ပါတယ်မေလ9ရက်နေ့တနင်္လာနေ့ကလည်းမြန်မာဘက်ကခိုးဝင်လာသူ60ကျော်ကိုဖမ်းမိခဲ့ပါတယ်ဒီလိုအခြေအနေတွေကြောင့်ပြင်းထန်တဲ့အရေးယူမှုတွေလုပ်မယ်ဆိုပြီးထိုင်းအစိုးရကထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်
ပစ္စည်းမှလည်း32ယောက်တွေ့ရဲ
။ဟုတ်ကဲ့။
နောက်စံတလာဘူဒီမှလည်းဒီနှစ်ယောက်လည်း30ကျော်ပဲဘာဆိုင်နေရှိတာ။30လမ်းဒီဟုတ်တယ
်။ဟုတ်ကဲ့။
အဲ့ဒါတောက်ယောက်လူပြင်းနေလို့ကျွန်တော်လည်းအိန္ဒိယနဲ့ဒီဘရာဇီးယားဖြစ်တဲ့ကုသမြန်ကိုဗစ်ရောဂါကတကယ်တော့ကုသမြန်ဆိုလို့ရှိရင်အဲ့လိုဖြစ်ပြောင်းလို့တမားတွေရဲ့တရားမဝင်ပုံဝင်မှုတွေအဲ့ဒီကနေတစင်းသူတို့စီကိုကုလာနိုင်တဲ့ပြုတ်တာလိုက်ဖြစ်လာနိုင်တယ်ဆိုတဲ့ဟာမျိုးပေါ့။အဲ့လိုဖြစ်အောင်လို့ဒီတရားမဝင်လို့သမားတွေကိုဝင်ပို့ထွက်တဲ့ကိစ္စတွေ။နောက်ပြီးအဲဒီအလုပ်ရှင်တွေတရားမဝင်လို့သမားကိုခေါင်းဆန်းတဲ့အလုပ်ရှင်တွေနဲ့ဒီနေဆက်အဝင်ထွက်ပေါက်တွေအကုန်လုံးကိုမိုတီဆက်ဆက်ကြည့်ပြဖို့ထုတ်ပြန်တဲ့ဒီနေ့ပေါ့နော်ထုတ်ပြန်တာ။ဘယ်လိုကောင်ပြင်းပြင်းထန်ထန်ရေးဝင်ပါဗျာ။ဆိုတဲ့ကောင်ကမှဘယ်လိုဖြစ်လာလဲဆိုလို့ရှိရင်ပြီးရဲ့ဆိုလို့ရှိရင်ဟိုတတ်မှတ်ထားတဲ့တရားမဝင်ကိုဝင်မှုဆိုလို့ရှိရင်ဒါလာဝကဥရိယရေးယူမယ်။နောက်ပြီးတဲ့အခါကျရင်ဒီကိုဗစ်ဒီကာကွယ်ဟိုယောဂခင်းသိမ်းသိမ်းချုပ်ရေးစံနာနေထုတ်ပြန်ထားတဲ့ဥပဒေကိုချိုးဖောက်တဲ့ဟာအဲ့ဒါနဲ့တည်းအရေးယူမယ်။နောက်ပြီးတော့ဒါအခုကာလမှာသူအရေးပေါ်ထုတ်ပြန်ထားတဲ့အရေးပေါ်အမိန့်ပေါ်တင်တယ်။အဲ့ဒါကိုတောက်ခဲကြည့်လို့နဲ့အတွက်ကြောင့်လည်းအဲ့ဒါနဲ့လည်းအရေးယူမယ်ဆိုပြီးတော့အဲ့လိုမျိုး
။ထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ပကျွတ်ဂရင်ကန်ပြည်နယ်တွေကမြို့တွေမြန်မာနိုင်ငံနဲ့နီးတဲ့နယ်စပ်မြို့ဖြစ်တဲ့ရနောင်းမြို့တွေမှာတော့အလုလုကန်နေကြတဲ့မြန်မာရှေ့ပြောင်းလို့တမားစုစုပေါင်း100ထက်မနည်းကိုဗစ်ကပ်ရောဂါကူးစက်နေကြပါတယ်။ထိုင်းနိုင်ငံထဲတရားမဝင်ဝင်လာလို့ဖမ်းမိတဲ့မြန်မာနိုင်ငံသားတွေအနေနဲ့နေဆက်နဲ့10ကီလိုမီတာအတွင်းဝင်ရောက်လာမယ်ဆိုရင်တော့ထိုင်းနိုင်ငံကချက်ချင်းပြန်ပို့နေတယ်လို့10ကီလိုမီတာထက်ကျော်လွန်ပြီးအတွင်းမိုင်းကိုဝင်လာရင်တော့ဥပဒေနဲ့အရေးယူနေတဲ့ကြားကပဲကလင်းငယ်တွေကိုပါခေါ်လာပြီးမိသားစုလိုက်တောလန်းတွေကနေဆက်တိုက်ဝင်ရောက်လာနေကြတာပါ။ဒါဟာမြန်မာနိုင်ငံအတွင်းနိုင်ငံရေးပတည်ငြိမ်မှုအလုပ်ကန်ရှားပါမှုစီးပွားရေးအဆင်မပြေမှုတွေကြောင့်ဖြစ်ကြောင်းဖန်ဆီးခံရသူတွေရဲ့ထွက်ဆိုချက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါရဲ့ရှင်။